မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့ NUG ရဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဆိုင်ရာမူဝါဒအလုတ်ဖြစ်မှာလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဆရာနာသိမှုကိုဆက်ကျင်တဲ့ NLD အပါဝင်အတိုက်ခံအင်အားစုတွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဟာရခိုင်ပြည်နယ်ကလူဝင်ကြပြည်သူများဆိုင်ရာမူဝါဒသဘောထားတရက်ကိုဂျော်လသဝင်းနေကထုတ်ပြန်ပါတယ်။အနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့အသိအမှတ်ပြုထောက်ခံမှုရအောင်ကြိုးစားနေတဲ့ NUG အနေနဲ့အနောက်နိုင်ငံအသိုင်းအဝိုင်းကအထူးစိတ်ဝင်စားနေတဲ့လူဝင်ကြပြဿနာကိုဘယ်လိုသဘောထားသလဲ၊မူဝါဒဘယ်လိုရှိသလဲ၊နောင်တရားဝင်အစိုးရအဖွဲ့ဖြစ်လာရင်ဘလို့ကင်တွယ်မလဲဆိုတဲ့ကိစ္စကိုအဖြေပေးလိုက်တာပါ။
အရင်ဆရာနာရှင်အဆက်ဆက်ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်ထနာဟာကိုလိုနီစနစ်အမွေအစိုးကပေါက်ဖွားလာတာဖြစ်တဲ့နေချက်ဗြိတိရှားတွေဟာမြန်မာနိုင်ငံကိုတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်လေယာဉ်လုပ်ငန်းတွေမှာလုကင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကဘင်္ဂါလီလူမျိုးတွေကိုအလုံးကြီးနဲ့ခေါ်သွင်းခဲ့တယ်။ဒါကြောင့်အဲ့ဒီဘင်္ဂါလီတွေဆိုတာတိုင်းရင်းသားတွေမဟုတ်နိုင်ငံသားလည်းမဖြစ်နိုင်တဲ့ခိုးဝင်တွေပဲဖြစ်တဲ့ဆိုတဲ့မူဝါဒကင်ဆွဲပြီးပြဿနာကိုဖြေရှင်းဖို့စ조사ခဲ့တာတွေ့ရပါတယ်။အဲ့ဒီမူဝါဒကိုအကောင့်ထဲဖော်နိုင်ဖို့အာနာရှင်ဥနေဝင်းလက်ထက်1982ခုနှစ်မှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေတရက်ပြဋ္ဌာန်းခဲ့ပြီးဒီကနေ့အချိန်ထိကျင့်သုံးခဲ့တာတွေ့နိုင်ပါတယ်။အဲ့ဒီဥပဒေအရဗြိတိရှားတွေမြန်မာနိုင်ငံအောက်ပိုင်းရခိုင်နဲ့တနင်္သာရီကိုတိုက်ခိုက်သိမ်းပိုက်လိုက်တဲ့1824ခုနှစ်မတိုင်ခင်မြန်မာနိုင်ငံတွင်းနေထိုင်သူတွေနဲ့အဲ့ဒီလူတွေကနေစဉ်သက်လာတဲ့သူတွေကတိုင်းရင်းသားနဲ့နိုင်ငံသားတွေဖြစ်အတိအမှတ်ပြုမယ်ဆိုတာမျိုးပြဋ္ဌာန်းထားလေတော့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကအဲ့ဒီဥပဒေနဲ့တိုက်ဆိုင်စစ်ဆေးလိုက်ရင်ဘယ်သူမှနိုင်ငံသားအဆင့်တန်းရမှာမဟုတ်တယ်လို့အခြားဘယ်အဆင့်တန်းမျိုးကိုမှလည်းမရနိုင်ငံသားသားပဲဖြစ်နေမဲ့ဥပဒေမျိုးပါလက်ရှိအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုတိုင်2016ခုနှစ်ကဥရောပတန်တမန်တအူးနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကို1982နိုင်ငံသားဥပဒေနဲ့စစ်ဆေးရမယ်။နိုင်ငံသားဖြစ်နိုင်သူတွေကိုဖြစ်ခွင့်ပေးမယ်။မဖြစ်နိုင်သူတွေကိုကန့်တွေထဲမှာထားပြီးသူတို့ကိုလက်ခံမဲ့နိုင်ငံပေါ်ပေါက်ရင်ပို့ပေးမယ်ဆိုပြီးတောင်ပြောဆိုခဲ့ဘူးတာပါ။အာနာရှင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်ရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလူမျိုးအဖြစ်အသိအမှတ်ပြုတာမြမဆွေစုံချမ်းပြုစုတဲ့စီမံထဲသွင်းဖော်ပြခဲ့တာမျိုးရှိခဲ့ဘူးပေမဲ့အဲ့ဒါဟာကာလတူဖြစ်ပြီးနောက်ပိုင်းရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလုံးဝအသိအမှတ်မပြုတော့တာဒီကနေ့အချိန်ထိပါပဲအဲ့ဒီလိုလက်တွေ့မကျတဲ့မူဝါဒဥပဒေနဲ့ချိတ်ကပ်ပြီးပြဿနာကိုအကြမ်းဖက်ဖြေရှင်းတတ်လေတော့ဆရာနာရှင်ခေတ်ကာလတစ်လျှောက်လုံးရိုဟင်ဂျာအရေးကိစ္စဟာပဋိပက္ခတွေဖြစ်လာလိုက်ခဏငြိမ်သက်သွားလိုက်ပြန်ပြီးပေါ်လာလိုက်နဲ့ဖြစ်နေတာ NLD အစိုးရအာနာရလာတဲ့အချိန်ထိတိုင်အောင်ပါပဲ
။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါပြဿနာကိုလက်တွေ့ကျကျဖြေရှင်းဖို့ကြိုးစားခဲ့တာတွေ့ရပါတယ်။နိုင်ငံတကာရဲ့ထောက်ခံမှုရလာအောင်ကုလအထွေထွေတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းပြီးတော့ဆောင်ရွက်တာတွေ့ရပါတယ်။ဒါပေမဲ့လည်းမူဝါဒနည်းနည်းမှားတာနဲ့အဲ့ဒါကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းဖို့အန္တရာယ်ကြုံနိုင်တဲ့အခြေအနေအောက်မှာလွတ်လွတ်လပ်လပ်အကောင့်တွေဖော်နိုင်ခဲ့တာမျိုးတော့မဟုတ်ပါဘူး။အနေရီလက်ထက်သူတို့ကိုသူတို့ရိုဟင်ဂျာလို့နာမည်ပေးထားတဲ့လူမျိုးစုကိုရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲခြင်းမပြုသလိုအရင်ဆရာနာရှင်ခေတ်ဆက်ဆက်ကခေါ်ဝေါ်ခဲ့တဲ့ဘင်္ဂလီလို့လည်းမဆုံးနှုံးပါဘူးပြိပခပြဿနာနေအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုပြီးခေါ်ဝေါ်တာလုပ်ခဲ့ပါတယ
်ကိုဖီအာနန်ကော်မရှင်အစီရင်ခံစာအကြံပေးချက်တွေအတိုင်းရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိစ္စလူမျိုးစုတွေကြားတဟဇာတာဖြစ်ရေးကိစ္စအကောင့်ထဲပေါ်ပါတယ်ဒါပေမဲ့ပြဿနာဖြေရှင်းရေးမှာအဓိကတော့ချက်ကြတဲ့1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်သုံးသပ်တာလူခွင့်ရေးနိုင်ငံတကာဥပဒေစံနှုန်းတွေနဲ့ကွာခြားမှုမရှိစေရေးပြင်ဆင်တာမျိုးကိုတော့အစိုးရခံစားမှာပါတဲ့အတိုင်းလုံးဝအကောင့်ထဲမဖော်နိုင်ခဲ့ပါဘူးအခြားတစ်ဖက်မှာတော့ NLD ရဲ့ရခိုင်ပြဿနာပြေလည်စေရေးနည်းလမ်းတကျစ조사နေချိန်မှာအစားအဖွဲ့ရဲ့အကြမ်းဖက်မှုတွေပေါ်ပေါက်အဲ့ဒါကိုတပ်မတော်ကအင်အားသုံးနှိမ်နင်းနောက်ဆက်တွဲအနေနဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ကြပြီးရိုဟင်ဂျာပြည်ထနာဟာနိုင်ငံတကာအာဏာစိုက်တဲ့ပြည်ထနာကြီးဖြစ်ခဲ့ရတယ်လို့နောက်ဆုံးကုလသမဂ္ဂအပြည်ပြည်ဆိုင်ရာတရားရုံး ICJ ရောက်တဲ့အထိဖြစ်ခဲ့ရလို့ပါပဲ အခုနောက်ဆုံးတော့အဲ့ဒီပြဿနာဟာနိုင်ငံတကာထောက်ခံမှုရအောင်စူးစမ်းနေတဲ့MUG ရဲ့ပခုံးပေါ်ရောက်လာခဲ့ပါပြီ။MUG အနေနဲ့ကတော့2008ပြည်ပုံကိုလက်မခံဖြတ်သိမ်းပြီလို့ကြေညာထားတယ်လို့အာဏာသိမ်းစစ်ကောင်စီကိုလည်းဂရုစိုက်ဖို့မလိုတော့တဲ့အခြေအနေအောက်မှာရိုဟင်ဂျာပြဿနာကိုပိုပြီးလက်တွေ့ကြကြခြေကမူဝါဒချမှတ်လာနိုင်တာတွေ့ရပါတယ်။ အရင်NLD အစိုးရနဲ့ခြားနာတာကNUGဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်တာကိုပြက်ပြက်တားတားအတိအမှတ်ပြုလိုက်တာပါပဲ။နောက်ထူးခြားချက်တစ်ခုကတော့အရင်ဆက်အာဏာရှင်တွေနဲ့စစ်တပ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုရာဇဝတ်မှုစစ်ရာဇဝတ်မှုတွေကို NLD ရဲ့ပြည်တွင်းမှာပဲတရားစီရင်မယ်ဆိုတဲ့သဘောထားကနေအခု NUG အစိုးရကနိုင်ငံတကာမှာတရားစီရင်တာမျိုးကိုပါလက်ခံအားပေးတယ်ဆိုပြီးပြောင်းလဲလိုက်ပါတယ်။ဒါပြင်ဖွဲ့စည်းပုံအခြေခံဥပဒေ1တခုရေးဆွဲရေးကိစ္စအဲ့ဒါပြီးရင်ရိုဟင်ဂျာပြည်ထနာဖြည့်ရှင်ရေးမှာအရေးပါတယ်။1948နိုင်ငံသားဥပဒေကိုဖျက်သိမ်းတာပြင်ဆင်တာအသစ်ပြန်ရေးဆွဲတာလုပ်မယ်အဲ့လိုလုပ်ရမှာမြန်မာနိုင်ငံသားဖြစ်မှုကိုမြန်မာနိုင်ငံတွင်းမွေးဖွားခြင်း ဒါမှမဟုတ်ညီညီနေရာတွင်ဖြစ်စေမြန်မာနိုင်ငံသားမိဘနှစ်ပါးကမွေးဖွားခြင်းအချက်တွေအပေါ်အခြေခံမယ်လို့ထုတ်ပြန်ထားတာတွေ့ရပါတယ်။ဒီထက်ပိုပြီးရေးကြည့်တာကတော့လူရင်းကြပြဿနာဖြစ်ရှင်းရေးမှာအရင်
NLD အစိုးရလက်ထက်ကကော်ဖီအာနန်အစည်းအဝေးခန်းစားအကြံပြုချက်တွေအပေါ်အခြေပြုကောက်တဲ့ဖော်ခဲ့ရာကနေအခုအဲ့ဒါတွေကိုသုံးသပ်စရာအချက်တွေအဖြစ်ပဲမှတ်ယူမှာဖြစ်ပြီး NUG အနေနဲ့ပြဿနာကိုရခိုင်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးညှိနှိုင်းလက်တွဲအကောင်အထည်ဖော်ဖြေရှင်းသွားမယ်လို့ ပြောပြထားပါတယ်။ပြောရရင် NUG ရဲ့ရိုးရင်းကြပြဿနာဖြေရှင်းရေးမူဝါဒသဘောထားတွေဟာအရင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ကချမှတ်အကောင်အထည်ဖော်ခဲ့တဲ့မူဝါဒတွေနဲ့နှိုင်းယှဉ်ရင်အများကြီးကွာခြားသွားခဲ့ပြီဖြစ်တယ်လို့ပို့ပြီးလက်တွေ့ကျနိုင်ငံတကာအသံဝိုင်းနဲ့သက်ဆိုင်ရာဘက်အသီးသီးကလက်ခံလာကြဖို့ပို့ပြီးနှိစက်တဲ့အခြေအနေရောက်သွားစေလိမ့်မယ်လို့ညွှန်လဲရကြောင်းပါ။